ဂရိရှလူငယ်အုပ်ဖြစ်တဲ့ဟာနာဝစ်ဒရစ်နဲ့ဒေးဗစ်မီလာတို့အသက်ခံရတဲ့အမှုမှာတည်ရန်အပြစ်ပေးခံထားတဲ့မြန်မာလူငယ်အုပ်ရဲ့နောက်ဆုံးအယူခံနဲ့ပတ်သက်လို့အစိုးရရှေ့နေဘက်ကရှောက်လဲချက်ပြင်တင်မှုရပ်ပိုင်းပဲလှူတော့တဲ့အချိန်မှာပဲဘန်ခွန်အကျဉ်းတော်မှာတည်ရန်ပေးခြင်းခံထားတဲ့လူငယ်အုပ်ကိုဘန်ကောက်မြန်မာတန်ယုံကမြန်မာတန်မှုကြီးဦးဆောင်ပြီးဒီဇင်ဘာလ15ရက်နေ့ကတွားရောက်တွေ့ဆုံခဲ့ပါတယ်ဒီအချိန်နဲ့ပြည်စုံကိုတော့ထိုင်းခြေဆိုင် view မြန်မာဘိုင်းတရင်တော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဒီလိုရှားလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျွန်းလူတက်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံရတဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးရဲ့အယူခံအတွက်အစိုးရရှိနေတဲ့ဘက်ကရှောက်လဲချက်ပေးရမယ့်ရည်လာချိန်မှာမြန်မာတန်ယုံကတပ်မှုဦးချဲ့ရေးဦးဆောင်ပြီးဘန်ခွန်အချင်းထောင်တွေကမြန်မာလူငယ်နှစ်ဦးကိုတွားရောက်တွေ့ဆုံခဲ့ပါတယ်။တန်ယုံတာဝန်ရှိသူတွေတွားရောက်တွေ့ဆုံတာနဲ့ပတ်သက်လို့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကအလုသမားရေးရနဲ့မှတ်တမ်းဌာနတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။ပြည်လူတွေဘက်ကနေပြီးတော့စွဲချတဲ့ဘက်ကနေပြန်တင်တဲ့အယူခံစီစစ်တဲ့အချိန်ပြည့်တော်မှာလေအခုလာမယ့်24ရက်ဒါကြောင့်မလို့ကလေးတွေကိုသွားပြီးအားပေးအကျိုးကြောင်းတွေပြောပြရနေပေါ့လေသွားတဲ့သဘောပါပဲ။ပြီးတော့သူတို့အမှုအခြေအနေတွေဘာတွေဘယ်လိုရှိလဲပေါ့အကဲခဲဘာတွေအခုကြီးပေးနေခြင်းလဲသူတို့ပြောပြတဲ့ဟာတွေပေါ့အဲကြောင့်ဒီအရာရှိတွေကနေပြန်ထွက်တဲ့အခါမှာဆောင်းအနာပိုင်းတွေကိုတင်ပြပေးရပါတော့
။တည်တဲ့အပြစ်ပေးခြင်းခံထားရတဲ့မြန်မာလူငယ်နှစ်ယောက်ဖက်ကနောက်ဆုံးအယူခံကို August 27ရက်နေ့တုန်းကကော်စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကနေအယူခံကိုလက်ခံခဲ့တာပါမြန်မာတန်ယုံးကတန်မှုဦးချင်းရေးတွားရောက်ခဲ့တဲ့ဘန်ခွန်ကျင်းတော်ဟာများသောအားဖြင့်တည်တယ်ပေးခြင်းခံနိုင်ရသူတွေကိုထားတဲ့ထောင်ဖြစ်တာကြောင့်တခြားမှုတွေနဲ့တည်တယ်ကြခံနေရတဲ့မြန်မာနိုင်ငံသားတွေလည်းရှိနေတာပါတစ်ဆောင်လုံးမှာမြန်မာနိုင်ငံသားတွေဘလောက်ရှိတယ်လဲဆိုတာကိုတော့စုံစမ်းနေသေးဖြစ်ပြီးအခုလောလောဆယ်မှာတော့အဆောင်နှစ်ခုမှာအကျဉ်းသား9ဦးလောက်ရှိတဲ့အတွက်သူတို့ကိုလည်းမြန်မာတပ်ရုံးကလာတွေ့တဲ့အခါတိုင်းမှာအကျဉ်းသားအလုံးကိုတစ်ချိန်တည်းမှာတွေ့ခွင့်ရဖို့အတွက်ဆွေးနွေးမှုတွေလုပ်ခဲ့တယ်ဆိုပြီးဦးမင်းဦးကဆက်ပြောပြပါတယ်
။ချိန်တည်းမှာခေါ်တွေ့ဖို့ဖြစ်နိုင်မလားပေါ့အားလုံးနဲ့တွေ့ကျင်တယ်ပေါ့အဲ့ဒါကိုတောင်းဆိုတယ်ဟိုကအဲ့တော့ဒီဝင်စာနဲ့တောင်းဆိုပါတဲ့အဲ့ဒါဆောင်းကားနဲ့ဆောင်းနဲ့မှာဒေသန္တမားကဆောင်းနဲ့မှာ3ယောက်ရှိတယ်ဒီသမားဆောင်းကားမှာက4ယောက်လားမသိရှိရဲအဲ့ဒါတွေကိုလည်းတွေ့ဖို့ပေါ့နော်ကံမကဟိုထောင်ရာကြီးတွေကိုပြောခဲ့ပါတ
ယ်မြမရွှေပြောင်းလို့တမခက်မှန်းကြီး4000လောက်အလုတ်လုတ်ကင်နေတဲ့ကော့တာပန်းဖြေကျွန်းဖြစ်တဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြမရွှေပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော့စမေကျင်းထောင်မှာဖမ်းဆီးခံနိုင်ရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ရန်ပေးခဲ့ပြီးဘန်ခွန်ကျင်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်တည်ရန်ပြစ်ဒဏ်အတွက်နောက်ဆုံးအယူခံကိုတရားလိုဘက်ကအစိုးရရှိနေတွေကမကြခင်ရက်ပိုင်းမှာလျှောက်လဲချက်ပြီးတော့မှဖြစ်ပါတယ်ရှင်